မင်္ဂလာညချမ်းပါခင်ဗျာစနေညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ခြေခံဖွဲ့စည်းပုံကိစ္စဖြစ်ပါတယ်ဘာလို့လဲဆိုတော့တလောတုန်းကပဲဒီဒေါ်ဆန်းစုကြည်ကနေပြီးတော့ဒီချက်နိုင်ငံပရက်မြူဒီသတင်းစာရှင်းလင်းပွဲတစ်ခုမှာပြောသွားပါတယ်မြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲအစဉ်ဟာတဆင့်ချင်းစီခြေလှမ်းတိုင်းသွားရမယ်ဆိုတာသူသဘောပေါက်ပါတယ်ဒါပေမဲ့နောက်တဆင့်အရေးကြီးတဲ့ခြေလှမ်းကတော့ပို့ပြီးတော့တိမ်မွေ့တယ်ရိုးရှင်းပြီးမှရှုပ်ထွေးမှုရှိတယ်ဒါကတော့ဒီဖွဲ့စည်းပုံခြေခံဥပဒေပြန်လည်ပြင်ဆင်ရေးဆိုပြီးတော့ပြောသွားပါတယ်အဲ့တော့ကျွန်တော်ဒီအမျိုးသားဒီမိုစီဖွဲ့ချုပ်ကလည်းဒီလက်ရှိရွေးကောက်ပွဲဝင်တဲ့နေရာမှာလည်းဒီအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုလှုပ်ဆောင်သွားမယ်ဆိုတာဂတိကဝတ်တစ်ခုပါပါတယ်အဲအကြောင်းမလို့ကျွန်တော်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဟာအခုအခြေအနေထားအခုမြန်မာနိုင်ငံရေးမှာဘလောက်ထိဖြစ်နိုင်ကြီးရှိလဲအလားအလာကောင်းနေရှိလဲနောက်တစ်ဖက်မှာဘလို့အခက်အခဲတွေကြုံရနိုင်လဲဆိုတာကိုသုံးသပ်ဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်ခင်ဗျာအဓိကပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကယန်းပြည်သက်ပါတီကဗိုလ်မှူးဆောင်ဖြစ်ပါတယ်သူဟာလက်ရှိဆိုရင်လည်းဒီတောင်ကြီးမြို့မှာလုပ်နေတဲ့လူမျိုးစုညီလာခံမှာတယောက်နေသူတူဖြစ်ပါတယ်အဲလေလိုင်းပေါ်တော့မရောက်သေးပါဘူးကျွန်တော်ဆက်ပိုင်းဆိုင်ရာနေတဲ့အခက်အခဲရှိလို့တချို့ကလည်းကျွန်တော်ဖုန်းခေါ်နေလို့ရှိပါတယ်နောက်တူကတော့အမျိုးသားဒီမိုစီဖွဲ့ချုပ်ကဒီပြည်သူ့တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးဖြိုးမင်းသိန်းရှိပါတယ်ဦးဖြိုးမင်းသိန်းကလေလိုင်းပေါ်ရောက်နေပြီထင်ပါတယ်ဦးဖြိုးမင်းသိန်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကျွန်တော်ဦးဖြိုးမင်းသိန်းကိုအရင်မေးချင်ပါတယ်အခုအမျိုးသားဒီမိုစီဖွဲ့ချုပ်အနေနဲ့ခုနကကျွန်တော်ပြောသလိုပါပဲဒီရွေးကောက်ပွဲဝင်တဲ့နေရာမှာဒီလက်ရှိဖွဲ့စည်းပုံခြေခံဥပဒေကိုဒီဒီမိုစီနဲ့ကျင့်စဉ်နဲ့ညီအောင်လို့ပြင်ဆင်သွားမယ်ဆိုတဲ့ဟိုလူလူကိုပြောခဲ့တာတွေရှိပါတယ်ခင်ဗျအဲ့တော့ဒီအခြေအနေကအမျိုးသားဒီမိုစီဖွဲ့ချုပ်အနေနဲ့လွှတ်တော်ထဲမှာလှုပ်ဆောင်နေတာဘယ်လောက်ထိခီးရောက်နေပြီလဲလို့သုံးသပ်မိပါလဲ
ကျွန်တော်တို့အဖွဲ့ချုပ်လွှတ်တော်ထဲကိုစဝင်ရင်ကာလမှာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတဲ့တစ်ခေတ်ကအတော်ကိုခက်ခဲတဲ့အခြေအနေမှာပဲရှိပါသေးတယ်ဖွဲ့စည်းပုံခြေခံဥပဒေကိုကာဝယ်ဆောင်ရှောက်ရမယ်ဆိုတဲ့အခြေအနေတွေကိုပဲဆွဲတိုင်ပြီးလွတ်တော်အတွင်းမှာရှိနေတဲ့ဒီလွတ်တော်ကိုယ်စားလှယ်အများစုကဒီအခြေအနေပေါ်မှာရှိနေကြတဲ့အနေထားပါကျွန်တော်တို့လွတ်တော်ရဲ့ကိုရောက်ပြီးကာလတခုရောက်လာတဲ့အခြေအနေမှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုလာပြီးလို့သူတို့အားလုံးနားလည်လက်ခံနိုင်ပြီလို့ကျွန်တော်ထင်ပါတယ်ဒါကတော့ကျွန်တော်တို့ရဲ့ပထမအဦးဆုံးခြေလှမ်းတစ်ခုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကြတော့မယ်ဆိုတဲ့အခြေအနေမှာဖွဲ့စည်းပုံအခြေခံဥပဒေကိုဘာလို့ပြင်ပါလဲဘလို့ပြင်ပါလဲဆိုတဲ့အခြေအနေတွေကနောက်ဆက်တွဲပေါ်ပေါက်လာတဲ့အနေထားဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုပြီးဆိုတာကိုအားလုံးသဘောတူညီမှုရလိုက်တာတစ်ခုကတော့ဒါဘာပဲပြောပြောမြန်မာနိုင်ငံရေးအတွက်တူးတက်တဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဖွဲ့စည်းပုံမှာဘာတွေကိုပြင်ပါလဲ။ဘလို့နီးလန့်နဲ့ပြင်ပါလဲဆိုတာကတော့ဒါခက်ခဲနေတဲ့ကိစ္စတည်းရဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စဟာကျွန်တော်တို့တိုင်းပြည်အတွက်မလွဲမရှောင်ကျွန်တော်တို့ရင်ဆိုင်ရမယ့်ကိစ္စတစ်ခုဖြစ်ပါတယ်။ဘာလို့လဲကျွန်တော်တို့ကဒီမိုကရေစီကိုထူထောင်မယ်ဆိုတဲ့နေရာမှာလဲကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီစံချိန်စံညွှန်းနဲ့မတိုက်ညီတဲ့အပိုင်းတွေကိုပြုပြင်ရမှာဖြစ်ပါတယ်။တစ်ဖက်ကတိုင်းရင်းသားတွေနဲ့အရေးကိစ္စနဲ့ပြည်ထောင်စုတည်ဆောက်ရေးအပိုင်းမှာလည်းဒါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ပါတယ်။ဒီကိစ္စကပြည်တွင်းငြိမ်းချမ်းရေးနဲ့လည်းဆက်ဆံနေပါတယ်။ဒါကြောင့်မို့ကျွန်တော်တို့တိုင်းပြည်ရဲ့အဓိကစုံချက်တန်အမှရှိနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရဟာကျွန်တော်တို့မဖြစ်မနေခက်ခဲတော်များလည်းဒီခီးကိုကျွန်တော်တို့ရှောက်ရမယ်ဒီပေါ်မှာကျွန်တော်တို့အားလုံးကြမှာညီညွတ်မှုရအောင်ကျွန်တော်တို့တည်ဆောက်ရမယ်ဒီပေါ်မှာတယောက်နဲ့တယောက်နဲ့အပြန်အလှန်နားလည်မှုတွေနဲ့အဆင့်တစ်ဆင့်ချင်းစီအလိုက်ဘယ်လိုပြုပြင်ပြောင်းလဲသွားကြမလဲဆိုတာကိုကျွန်တော်တို့ညှိနှိုင်းဆောင်ရွက်ကြမှာဖြစ်ပါတယ်ဒါကြောင့်မို့တိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးအဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်တို့အတွင်းမှာအရေးကြီးတဲ့ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်နိုင်ခွင့်ရှိတဲ့သူတွေကြားမှာလည်းနားလည်မှုရှိရှိနဲ့တွေ့ဆုံဆွေးနွေးမှုတွေအဆင့်ဆင့်ကိုဆောင်ရွက်တဲ့နယ်လို့ကျွန်တော်ဒီလိုထင်ပါတယ်အကြောင်းမူတိုင်းရင်းသားလူမျိုးစုအားလုံးကလည်းပင်လုံညီလာခံကဲ့သို့သောအဆင့်ဆင့်ဆွေးနွေးမှုများကိုတစ်ဆင့်ပြီးတစ်ဆင့်ဆောင်ရွက်သွားဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ကိုဖြိုးမင်းသိန်းကျေးဇူးပါနောက်ပိုင်းမေးစရာလည်းရှိပါတယ်လီလိုင်းပေါ်မှာခဏနေပေးပါအောင်ကျွန်တော်အခုလက်တလောတော့ဥယျက်ထွတ်ရှင်းနေတူဖြစ်ပါတယ်ဥယျက်ထွတ်ကနေဆက်တစ်ချောင်းမှာလှူရှားနေတဲ့ရှင်းနေတူဖြစ်ပါတယ်ဥယျက်ထွတ်ကြားရမယ်ထင်ပါတယ်ခင်ဗျ။ဟု
တ်က
ဲ့ဟုတ်ကဲ့လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ခုနလွှတ်တော်ထဲမှာလည်းကြိုးပမ်းလာတာရှိတယ်တိုင်းသားလူမျိုးစုတွေကလည်းပြောဆိုလာကြပါပြီခင်ဗျာအဲ့တော့ဖြစ်နိုင်ခြေအနေထားမြန်မာနိုင်ငံအခုလက်ရှိနိုင်ငံရေးအခြေအနေနဲ့ဖြစ်နိုင်ခြေဖွဲ့စည်းပုံပြင်မှုအလားအလာတွေဘယ်လောက်ထိရှိလဲဥရထုတ်ဘယ်လိုမြင်ပါလဲ
ဖွဲ့စည်းပုံပြင်ဖို့ကိစ္စတွေကိုကျွန်တော်တို့ဒီလွှတ်တော်ထဲမှာလုပ်ဖို့ဘောနော်အဲ့ဒီလိုပြင်ဖို့ကိစ္စတွေလုပ်နေကြတယ်ဆိုတော့ကျွန်တော်တကယ်ကတော့ရပါတယ်အဲ့ဒါလည်းကြားသိရပါတယ်ဆိုတော့ကျွန်တော်နားလည်တာကတော့ဒီဖွဲ့စည်းပုံဆိုတဲ့ဥစ္စာကအခုကျွန်တော်တို့ဖွဲ့စည်းပုံပြင်ရမယ့်ကိစ္စကဥပဒေသဘောထည့်စာလို့ရှိရင်နိုင်ငံရေးသဘောကပုံပြီးမှများပါတယ်ဆိုတော့အခုဒီလွတ်တော်ထဲမှာပြင်မယ်ဆိုတဲ့ကိစ္စကိုလည်းဒါကိုလည်းကျွန်တော်တို့ဟိုစတင်ကန့်ကွက်နေရတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီဥစ္စာက ပြည်ပြည်စုံနဲ့ပြင်ဆင်မှုမျိုးရနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အဓိကကတော့ဒီဥစ္စာကနိုင်ငံရေးပြဿနာဖြစ်တယ်။ကျွန်တော်တို့လူလရေးရပြီးတဲ့ကစပြီးမှအနည်း60လုံးလုံးကျွန်တော်တို့တိုင်းပြည်မှာမငြိမ်းချမ်းမှုတွေကျွန်တော်တို့ခဏလို့လူစုဘဝဆင်းရဲမှုတွေအများကြီးအဲ့ဒီအချက်လက်တွေအများကြီးအပေါ်မှာခြုံငုံပြီးလုပ်ရမယ်ကိစ္စဖြစ်နေတယ်။ဖြစ်နေတဲ့အခါကျတော့ဒီကိစ္စကိုဟိုဒီအခုလက်တလုံးမှာပြင်မဲ့ကိစ္စကတော့တစ်ခုလုံးကိုခြုံမိမယ်လို့ကျွန်တော်အနေနဲ့အဲ့လိုမျိုးမယူဆပါဘူးအဲ့လိုမျိုးမကျင်ပါဘူး။
ဟုတ်ကဲ့လက်တလုံးတော့
ကျွန်တော
်အပြည့်စုံလုပ်နိုင်မှုတော့ခိုင်းနေပါတော့။ကျွန်တော်နောက်ထပ်တခြားလီလိုင်းပေါ်မှာရှိနေတော့တခြားလူတွေလှည့်ပေးခြင်းပါလေ။ကျွန်တော်အခုကျွန်တော်တို့ဒီအတိတ်ကဆွေးနွေးဖို့ဘုံမှုဆောင်းလင်ကိုတော့ကျွန်တော်စူးစမ်းပြီးဆက်သွယ်နေပါတယ်။သူကတောင်ကြီးမြို့မှာရောက်နေတော့သူ့လိုင်းဖုန်းခေါ်တာသိက်ခတ်နေပါတယ်။ KIP တွေကပါတီရပါ။ကျွန်တော်ကတော့လက်တလုံးဒီဆွေးနွေးပွဲမတိုင်ခင်မှာကျွန်တော်ဒီရှမ်းမြို့သားဒီမိုကရေစီဖွဲ့ချုပ်ကဥက္ကွန်ထုံးကိုကျွန်တော်ဒီဆွေးနွေးပွဲဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့မေးမြန်းထားတာရှိပါတယ်။သူ့ရဲ့သဘောထားကိုအခုလို့မနက်လိုက်ဖွင့်ပြပါဦး။
ဆိုင်လာရင်အများတော့ဗျာစီမရရှင်တော့ဟောပေါ့ဒီအခါကိုအတိတ်ပြန်ရေးဖို့ပဲဘာလို့ကျွန်တော်တို့ UN ကတော့ဟာလားဒီချေဥပဒေလည်းအတိမမပြည့်ဘူးနောက်ပြီးတော့အဲ့ဒီဥပဒေကိုမပြည့်တဲ့အတွက်လည်းတစ်ခါတစ်ခါရွက်ကပေါ်မွေးခဲ့ဖို့ဗျာဒီအခြေခံဥပဒေကြောင့်ပဲဟောပြန်လာဖြစ်ခဲ့တာကိုလက်လက်ကတိုင်းသားတွေကတော့ Constitution မှာမပြည့်လည်ဘူးဆိုတော့ဒါဘယ်လိုပြည့်ကျွန်တော်ဒီတိုင်းပြည်ဆက်သွားမှာလဲပြောရတာဝင်တဲ့ဝင်လာမှာပေါ့ကျွန်တော်တို့ကပြည်သူ့ကျင်တာကရှင်းပြောရှင်းတော့ဒီဗလာဒီမိုကရေစီအားစုတွေတက်ပြီးတော့တိုင်းရင်းသားတွေရဲ့တက်ပြီးတော့ဒီတက်ပြီးတော့ငြိမ်းချမ်းရေးယူထားတဲ့နော်ဒီလက်လက်ကဲတိုင်းရင်းသားတွေရဲ့တက်ပြီးတော့ဟလာဒီလူတော်တွေကပုဂ္ဂိုလ်တွေရဲ့ဥပမာဟလာလူလူကိုစားလူလူလူစားအပြီးပြီးကပုဂ္ဂိုလ်တွေရဲ့တက်ပြီးတော့သမဏပြောတဲ့ guideline တိုက်တွားကြတာပေါ့ဗျာအကြီးတို့ကမပြည့်ဘူးဆိုလို့ရှင်တော့မပြည့်တဲ့လေတိုင်းပြည်ပဲနေနာမှာပေါ့ဒီပြည်နာကိုကျွန်တော်ဒီတိုင်းပဲတင်းချပြီးတော့လုပ်ပလားတို့မွေးကျွန်တော်အားလုံးနော်ပြောနေတဲ့ဒီလက်ငယ်ရေးစကားဝိုင်းကိုမပလားတော့ဘူးလားဒီပြည်နာကအားလုံးပါဝင်တဲ့လက်ငယ်ရေးစကားဝိုင်းကိုရောက်လာမှပြီးမဲ့ဒီစားဆိုရင်ပြီးတော့ကြောက်လို့ဆိုပြီးတော့ကျွန်တော်မလုပ်ပေးတဲ့ပြစ်ထားလို့တော့မရတော့ဘူးကြာ
ဟုတ်ကဲ့အခုလို့လို့ရတော့မှာအခုလို့ခုနကပြောတဲ့ပုံစံရဆိုရင်ဒီဥပဒေပြင်ဖွဲ့စည်းပုံပြင်ကိစ္စကလွတ်တော်တရားထင်းနေတော့မရဘူးအပြင်အင်အားစုတွေပါပုံစံပါရမယ်ပုံစံမျိုးပေါ့
ကျွန်တော်ပြောနေအဲ့ဒါပဲလေလက်ငယ်ရေးအင်အားစုတွေအားလုံးပါရမယ်အဲ့လိုမှမလုပ်မရဘူးခင်ဗျပြင်းနေတော့ဟိုပစိုးအဖတရားနဲ့ပေါ့ဗျာတော့ဆိုဖာရာကြတဲ့ခါဘာလို့မလဲပစိုးတက်ပဲဝယ်တော့ပေါ့ဗျာတိုင်းတိုင်းလေးကျွန်တော်တို့မေးပြီးပဲသူတို့ဆန္ဒလည်းဒါရှင်းပြောရင်သူလက်လက်ခံရတဲ့ Constitution ကြောင့်ခံရကြရတာအခုလည်းဟောရှင်းပြောရှင် Constitution ခန့်စစ်ဖြစ်နေတာပဲတိုင်းပြည်မှာ
ဟုတ်ကဲ့ဒါကတော့ SNLD ရဲ့ဥက္ကဋ္ဌဥက္ကွန်ထုံးဖြစ်ပါတယ်ကျွန်တော်ဒီလူတို့တော့ကိုယ်စလေဥဖြုံးမင်းသိန်းကိုဒီကက်ဆာနဲ့မေးခြင်းပါလေ။ခုနကသူပြောတဲ့ထက်မှပါပါတယ်။ဒီလွတ်တော်တွေမကဘူး။အင်အားစုတွေတခြားလွတ်တော်ပြန်မမှရှိတဲ့တိုင်းသားအင်အားစုတွေရောနိုင်ငံအင်အားစုတွေရောအားလုံးပါဝင်တဲ့စွန့်နေဝိုက်တစ်ခုလုပ်ဖို့လိုပါတယ်တဲ့။ခုနကကိုဖြုံးမင်းသိန်းလည်းပြောသွားတဲ့ထက်မှပါပါတယ်ခင်ဗျာ။ဒါပေမဲ့ဖွဲ့စည်းပုံပြင်ရေးအတွက်အဲ့လိုမျိုးအခြေအနေအထိလက်ရှိနိုင်ငံအခြေအနေကခင်းကျင်းရပေးနေပြီလား။ကိုဖြုံးမင်းသိန်းဘယ်လိုယူဆပါလဲ
။အဲ့ဒီအခြေအနေအတွက်ဆိုရင်တော့ကျွန်တော်တို့လွတ်တော်တွေမှာဒီပေါ်တော့ဝန်ကြီးဦးအောင်မင်းကနေပြီးတော့ကျွန်တော်တို့ပြည်တွင်းငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးလွတ်တော်ကမေးခွန်းထုတ်မှုတွေရှိလာတဲ့အတွက်လာဖြည့်ရှင်းမှုတွေရှိပါတယ်။ဒီနေရာမှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုလက်မှတ်ရေးထိုးမယ်။ဒီကနေပြီးတော့တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့သူ့ဆောင်ဆွေးနွေးပွဲတရက်ကိုလုပ်မယ်ဆိုတဲ့အခြေတစ်ခုကိုလည်းကျွန်တော်တို့သိထားပါတယ်။ဒါပေမဲ့ဒီဟာအတွက်အချိန်ကြာဘယ်လိုချထားတယ်၊ဘယ်လိုပုံစံမျိုးတိတိကျကျဖြစ်မယ်ဆိုတာကိုတော့ကျွန်တော်တို့တိတိကျကျမသိပါဘူး။ဒါပေမဲ့2014ထဲမှာဆောင်ရွက်မယ်ဆိုတဲ့သတင်းတွေကိုတော့ကျွန်တော်တို့ကြားနေရပါတယ်။ဒါကြောင့်မို့လွတ်တော်ပြင်ပကတိုင်းနာပေါင်းစုံပါဝင်တဲ့မျိုးပေါင်းစုံပါဝင်တဲ့ကျွန်တော်တို့ပါဝင်တဲ့ပါဝင်တိုက်ကြနိုင်ငံရေးအင်အားစုတွေအားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးပွဲတရက်ကိုလွတ်တော်ပြင်ပမှာဆောင်ရွက်တင်နေဆိုတာကိုလည်းကျွန်တော်တို့သဘောတူပါတယ်။အဲဒါမှမဟုတ်လွတ်တော်တွင်ကနေပြီးတော့2008ဖွဲ့စည်းပုံပြင်ဆင်ဖို့အတွက်ဘာဒီကိုပြင်တင်တယ်လဲဆိုတဲ့အချက်လက်တွေကလည်းထုတ်ထားဖို့လိုပါတယ်။ဒါမှသာဥပဒေပိုင်းဆိုင်ရာကိုပြုပြင်ပြောင်းလဲမှုနဲ့အတူတစ်ဖက်ကနေပြီးတော့ပြင်ဆင်သင့်တဲ့အချက်တွေကိုချပြလာနိုင်တဲ့လူမျိုးပေါင်းစုံပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲကြီးဟာနေအဆင့်ဖက်ပေါ်လာတဲ့ရလဒ်တွေနဲ့ပေါင်းစုံလိုက်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်အတွက်ပုံမကောင်းမွန်တဲ့အလားအလာကောင်းတဲ့အဆင့်အဆင့်ကိုရောက်သွားနိုင်ပါတယ်။ဒီအဆင့်ကိုရောက်ဖို့အတွက်ကတော့အတော်ကိုခက်ခဲပါတယ်။ဒါကျွန်တော်တို့တိုင်းပြည်ရဲ့နှိရှိလာများဖြစ်နေတဲ့အနာတစ်ခုလည်းဖြစ်ပါတယ်။တွေးမသိခဲ့တဲ့အနာလည်းဖြစ်ပါတယ်။ဒါကြောင့်မို့ဒီအနာကိုကုဖို့အတွက်မှာတော့ကျွန်တော်တို့တတိကြီးကြီးထားပြီးကျွန်တော်တို့ဖြတ်တန်းရမယ်ဒါပေမဲ့ဒီအခက်ခဲကိုတော့ကျွန်တော်တို့ကြော်လွန်အောင်ဆောင်ရွက်ရမှာဖြစ်ပါ
ဟုတ်ကဲ့
အတင်းကြီးအတိုင်းကြီးအနာဂတ်ကကောင်းမွန်မှာဖြစ်ပါ
ဖွဲ့စည်းပုံပြင်ရေးကိစ္စမှာအခုနည်းနည်းစိုးရိမ်လာကြတဲ့အတန်းတွေကျွန်တော်ကြားပါတယ်ခင်ဗျာပို့ပြီးတော့တစ်ဖက်ကပြင်ဆင်ရေးဘက်ကပို့ပြီးတော့ပြင်းထန်ထန်ဖြစ်လာရင်ပြင်းထန်ထန်လိုင်းတွေတင်လာလို့ရှိရင်စစ်တပ်က နေမှာမဟုတ်ဘူးစစ်တပ်ကလက်ရှိဖွဲ့စည်းပုံကာကွယ်ရေးဆိုတဲ့မူတိုင်းလွတ်တော်ထဲမှာရပ်ခံနေတယ်။အဲအဲ့တော့ကျွန်တော်သိချင်တာကစစ်တပ်ရဲ့ကိုယ်စားလှယ်တွေကတော့ဒီဖွဲ့စည်းပုံပြင်ရေးမှာကိုဖြုံးသိမ်းသိမိခောက်တောက်သူ့ရဲ့သဘောထားကတော့ဘယ်လိုရှိကြပါလဲ
။အဲကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆုံးဖြတ်ချက်ကိုဆုံးဖြတ်ခဲ့တဲ့နှောင်းကတော့တန့်ခွက်ခဲ့တာမရှိပါဘူး။ဒါမဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဘယ်လိုပြင်ဆင်ကြမလဲဆိုတဲ့အခြေအနေမှာတော့တပ်မတော်ရဲ့အခန့်ကဏ္ဍကလည်းအရေးကြီးတဲ့နေရာတစ်နေရာမှာရှိပါတယ်။ဒါကြောင့်မို့တပ်မတော်သားကိုယ်စားလှယ်တွေကလည်းဝင်ရောက်ဆွေးနွေးကြရမှာဖြစ်ပါတယ်။ဒါကြောင့်ဒီအခြေအနေပြုပြင်ပြောင်းလဲမှုမှာတပ်မတော်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုဘယ်လိုပုံစံမျိုးနဲ့သူတို့ညှော်လင့်ထားတယ်လဲဆိုတဲ့အချက်ကလည်းကျွန်တော်တို့ရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုမှာထည့်သွင်းစေသားမယ့်ကိစ္စတစ်ခုဖြစ်ပါတယ်။ဒါကြောင့်မို့တပ်မတော်ဘက်ကအသံတွေကိုလည်းကျွန်တော်တို့နားထောင်ရမယ်။ဒီအပေါ်ကနေပြီးတော့တပ်မတော်ဘက်ကလည်းဒီမိုကရေစီကိုကာကွယ်တဲ့တပ်မတော်အဖြစ်ယက်တည်နိုင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းရမယ်။ဒီတဲ့ပို့ပြီးတော့တပ်မတော်နဲ့လည်းတွဲဆုံဆွေးနွေးမှုတွေထပ်ပြီးဆောင်ရွက်တဲ့ဆောင်ရွက်ရလိမ့်မယ်လို့ကျွန်တော်ဒီလိုပဲထင်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒီကရင်ပြည်သက်ပါတီကဗိုလ်မှူးဆောင်လင်းကိုကျွန်တော်တို့စူးစမ်းပြီးတော့ဆက်သွယ်နေပါတယ်ဆက်သွယ်လို့မရသေးပါဘူးခင်ဗျာ။ကျွန်တော်တို့ line ပေါ်မှာချို့တော့ရှင်ချို့လည်းရောက်နေပါပြီ။မုံရမျိုးကဥထွမြင့်တဲ့ဥထွမြင့်ကြရမယ်ထင်ပါတယ်ခင်ဗျာ။
ရပါတယ်
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်လက်ရှိအဖြစ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းရှိပါတယ်ဒီ line ပေါ်မှာ
အဲကျွန်တော်တို့2008ဖွဲ့စည်းပုံခြေရာဥပဒေအရတော့ဒါတို့ဖွဲ့တာ6နှစ်လောက်ကြာတယ်လို့ပြောတာဟုတ်ရဲ့6နှစ်လောက်ကြာတယ်မြဲတကယ်တမ်းကျွန်တော်တို့ဒီပြည်သူ့တော်ပြည်သူ့ရွေးချယ်တဲ့ပြည်သူ့တော်ကိုယ်စားလှယ်ပါရမပါရမပြောတော့ဘူးကျွန်တော်တို့တိုင်းသားကိုယ်စားလှယ်6ကြောင်ပါတယ်ပြည်မကိုယ်စားလှယ်90ကျော်လောက်ပါတယ်အော်အပါကုသလေကအလူကမကုသလေကလည်း40ကျော်လောက်ပါတယ်။သို့တော်လည်းပဲတိုင်းသားကုသလေအများစုပါတော့လည်းပဲဒါတိုင်းသားတွေက2008ဖွဲ့စည်းပုံအခြေခံဥပဒေကိုလက်မခံကြဘူး။အဲတော့တောင်းတမားနဲ့အလူကမကုသလေတွေကလည်းခုနကပြောလို့ဒါအခုချိန်ဒီပြဿနာတွေကမရှင်းနိုင်ဘူးလေ။အဲ့ဒီဘက်နေပြီပေါ့။အဲတော့ကျွန်တော်တို့တမားရွေးချယ်ရေးအဖွဲ့မှလည်းပဲစက်မလို့သာလွတ်တော်ကုသလေကဒတိုင်းတကဏ္ဍအနေနဲ့ပြည်ထောင်ရေးပါတယ်ဆိုတော့သူကလွတ်တော်လေးပုံလို့မှလည်းပဲပါဝင်ထားတယ်ဒီရံလည်းမဟုတ်ဘူးအဲကျတော့အထူးအခွင့်အရေးရလို့ဖြစ်နေပါဗျာအဲအထူးအခွင့်အရေးရနေဆိုတော့ကျွန်တော်တို့ကဒီတပ်မတော်သားတွတ်တော်ကလည်းအမျိုးသားလွတ်တော်လည်းပါတယ်နောက်ဒီလူတွတ်တော်လည်းပါတယ်ဆိုရင်ဒီခါမှလည်းသူတို့ဝင်ပြီးသူတို့မပြေအောင်ဌာနနေပြေးဝင်ရှိနေတယ်အဲ့ထက်မှလည်းပြေးနေရတယ်ပြည်သူကြီးပြေးပြရမလို့လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါလေးကိုဖြိုးမင်းသိန်းအသေးကြည့်ပါဦ
းဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကိုဖြိုးမင်းသိန်းသူရတော့မြတ်ကျဘာများပြောလို့ပါလဲခင်ဗျသူ့ပုံမှာ
ကျွန်တော်မြန်မာတော့လွတ်တော်တဲ့မှာဒီမိုကရေစီစံချိန်စံချိန်တွေနဲ့မကိုက်ညီဘူးဆိုတာကျွန်တော်တို့သိရတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ကျွန်တော်တို့ကထောက်ချောက်တိုက်တွန်းနေတာဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဖွဲ့စည်းပုံအခြေခံဥပဒေကဒီမိုကရေစီစံချိန်စံချိန်တွေနဲ့ကိုက်ညီရမယ်။ဒီလူလူတွေရဲ့လက်တွေ့ဘဝမှာနေထိုင်နိုင်တဲ့အခွင့်အလမ်းတွေပေါ်မှာလူခွင့်ရည်ကြီးပွားရနိုင်ရမယ်။ဒီပြင်တိုင်းသောလူမျိုးပေါင်းစုံဟာကျွန်တော်တို့ဒီကောင်စုကြီးအထက်မှာနေဖို့လိုချစ်ကြွားနေနိုင်ဖို့အတွက်ဆက်ပြီးဒီကောင်စုကြီးထူထောင်တင့်နေဆိုတာကျွန်တော်တို့ဆွဲကြံထားပါတယ်။ဒီအခြေအနေတွေကိုဖြစ်ဖို့အတွက်ကျွန်တော်တို့ဆက်ပြီးကြိုးပမ်းတော့မှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုရဲထုတ်ကိုနည်းနည်းမေးချင်ပါတယ်။ခုနကိုဖြိုးမင်းသိန်းနဲ့ဆွေးနွေးသွားတဲ့အထက်မှာကျွန်တော်ပါပါတယ်။လက်ရှိဒီဖွဲ့စည်းပုံပြင်ရေးကိစ္စမှာအလွန်ကြုံနေဖြစ်လာလို့ရှိရင်စစ်တပ်ကအာဏာသိမ်းမလားဆိုတဲ့အတန်လေးကျွန်တော်တို့စိုးရင်ချက်တွေပေါ့အဲ့လိုမျိုးကြီးကြားတယ်။ဦးရဲထုတ်အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာဘယ်လိုယူဆပါလဲ။
အဲ့တော့ကျွန်တော်တို့ကျွန်တော်အမြင်ကတော့ဒါကမိပြီးလောက်ရမယ့်ကိစ္စပေါ့နော်။ဟိုကျွန်တော်အဓိကပြောပြချင်တာကဒီအခုဖွဲ့စည်းပုံပြင်နေဆိုတဲ့ကိစ္စကိုကျွန်တော်တို့ဟိုမြင်ကျွန်တော်အနေနဲ့မြင်တာပေါ့လေ။ဒါကဥပဒေနဲ့ဆိုင်တဲ့ကိစ္စမဟုတ်ဘူး။ဒါကအဓိကဆိုင်တာကဒါနိုင်ငံရေးနဲ့ဆိုင်တဲ့ကိစ္စ။ဆိုတော့နိုင်ငံရေးနဲ့ဆိုင်တဲ့ကိစ္စပေါ်မှာစစ်တပ်ကလည်းအာဏာသိမ်းမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့လုံခဲ့တဲ့ဟိုခဏတည်းနေများစွာကတင်ခဲ့တဲ့ဒုက္ခဆင်းရဲတွေတော့တစ်ပတ်ပြန်လည်လာမယ့်အနေအမျိုးရှိတယ်။ဒီကိစ္စကိုလည်းအဲ့ဒါစစ်တပ်ကနားလည်ဖို့တော့တင့်နေလို့ပဲကျွန်တော်တို့ကထင်တယ
်။ဟုတ်ကဲ့။
နောက်ပြန်မှအလွန်အကျွံဖြစ်တယ်ဆိုတာကိုဘာလို့သူလိုလဲဆိုတာကိုကျွန်တော်ကကောင်းကောင်းသဘောမပေါက်ဘူး။ဘာလို့အလွန်အကျွံဖြစ်တယ်လို့
ဒီကကတော့ပြဿနာကစိုးရင်ကြတဲ့အထက်မှာစိုးရင်ကြတဲ့အထက်မှာဒီမြန်မာနိုင်ငံမှာ1962အာဏာသိမ်းတုန်းကလည်းသူတို့ထောက်ပြတာဒီလူမျိုးစုပြဿနာတွေဖွဲ့စည်းပုံပြဿနာတွေပါကြပါတယ်။ဖွဲ့စည်းပုံကိစ္စပတ်သက်လာပြီးလူမျိုးစုပြဿနာတွေပါလာပြီးဆိုရင်စစ်တပ်ကအမြဲတမ်းနိုင်ငံရေးမှာဝင်ဝင်ပါလာတတ်တယ်ဆိုတဲ့သဘာဝကိုသူတို့ကထောက်ပြပြီးတော့တချို့ဝေဖန်ရေးသားကြတာပါဒီပုံမှာပါကျွန်တော်လက်တလုံးအဖြစ်တော့အခုအာကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒီပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့ကရှမ်းပြည်နယ်အမတ်တူဖြစ်တဲ့ဦးတီခွန်မြတ်ကိုကျွန်တော်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့မေးမြန်းထားတာရှိပါတယ်သူရဲ့ဒေါ်လာလေးနားထောင်ကြည့်ပါအောင်ခင်ဗျအ
ဲ့ဘောလေးအခုတော့အားလုံးဒါပူပေါင်းကော်မတီနဲ့ဖွဲ့စည်းလေးလာဒုံတရေးကော်မရှင်နဲ့ဖွဲ့စည်းပြီလေအဲ့ဒီမှာအားပါချက်အားနည်းချက်ဒီနေ့ခေတ်လန့်စီရောမှုရှိမရှိဒါတွေကိုပဲအရင်လေ့လာပြီးပြင်ပြရမှာပေါ့ဗျာ ပြင်ပြလာပြီးတဲ့တဲ့ပေါ်မှာဘယ်လိုပြင်မလဲဆိုတာကတော့ပြန်ပြီးကြည့်ရမှာပေါ့လေ
အခုကဝေဖန်တန်နေကတော့ဒေါန်ဆတ်စုကြည်ကတော့ချက်သမရနိုင်ငံမှာပြောတော့ဒီဖွဲ့စည်းပုံကလည်းဒီမိုကရေစီနီးမကြဘူးနောက်တစ်ချက်ကတော့တိုင်းသားလူထုရဲ့သဘောဆန္ဒတွေနဲ့လည်းမကန့်ညီဘူးဆိုတဲ့ဟာမျိုးပြောပါတယ်ခင်ဗျာဦးတိခွန်မြတ်အမြင်အရောဘယ်လိုရှိပါလဲ
အဲကျွန်တော်အမြင်ပြောရမယ်ဆိုလို့ရှိရင်တော့ဖွဲ့စည်းပုံရေခံဥတွေအဲ့ဒီကတော့ဒီလိုနိုင်ငံတည်ထောင်မယ်ဆိုမှညော်မှန်းပြီးဆွဲခဲ့တာပဲရှိတာဟုတ်လက်တွေ့ကြတယ်မကြဘူးဆိုတာအခုမှကျွန်တော်တို့ကသိလာတာဟုတ်ဒါကြောင့်ဒါကလည်းဒါတချို့နေရာတော့ပြင်ဖို့တော့လိုပါရဲ့ဖွဲ့စည်းပုံခြေကောင်းဥပဒေဆိုတာဘယ်ဥပဒေမှပြည့်ပြည့်စုံတာမရှိဘူးအဲပြင်တော့ပြင်ရမှာပေါ့လေ
တချို့တိုင်းသားဖွဲ့စည်းတွေကိုကျွန်တော်မေးကြည့်တော့ဒီလက်ရှိဖွဲ့စည်းပုံကဒီသူတို့တိုင်းသားတွေရဲ့သဘောဆန္ဒနဲ့မကန့်ညီဘူးအဲ့တော့ဖွဲ့စည်းပုံတစ်ခုလုံးကိုပြန်ရေးရမယ်ဆိုတဲ့သဘောထားလည်းရှိကြပါတယ်ဦးတိခွန်မြတ်ကဘယ်လိုယူဆပါလဲအဲ့ဒီပုံမှာ
အဲတစ်ခုလုံးပြန်ရေးရမယ်ဆိုတော့အများကြီးပြေးဆက်ရလိမ့်မယ်ထင်ပါရဲ့အခုကျွန်တော်တို့ကဒါဥပဒေတစ်ခုတည်းကိုမကြည့်ပဲမဲ့နိုင်ငံကြီးကမ္ဘာနိုင်ငံကြီးရဲ့အပြုပြင်ပြောင်းလဲမှုတွေကိုကျွန်တော်တို့အကြည့်ရမှာပေါ့လေအပြစ်ပြန်ဆွဲမဲ့ဆိုလို့ရှိရင်ဘယ်အစပြီးဘယ်လိုပြန်လုပ်မလဲအဲဆွဲမဲ့လူတွေမဆွဲတဲ့လူတွေဂျွန်တွဲအဒီမှာဟိုဟာဖြစ်မှာပဲလေ interest ရဲ့ collection interest ဖြစ်ကုန်မယ်အဲ့ဒါဆိုရင်တော့နည်းနည်းချက်လိုက်တယ်ထင်တယ
်ဟုတ်ကဲ့ဒါကတော့ပြောင်စုချက်ခိုင်တဲ့ဖွံ့ဖြိုးရေးအသင်းကဒီခါမှာခင်ဗျာပြောင်စုချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကဒီချန်ပီယံရဲ့အမှတ်ဖြစ်တဲ့ဦးတိခွန်မြတ်ပြောသွားတာပါကျွန်တော်ဦးဖြိုးပင်သိက်ကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်အခုဒီဖွဲ့စည်းပုံနဲ့ပတ်သက်လို့ဖွဲ့စည်းပုံပြည်စည်နဲ့ပတ်သက်လို့တိုင်းသားအဖွဲ့တချို့အထူးဖြစ်ရှမ်းပြည်ဘက်ကတချို့တိုင်းသားအဖွဲ့တွေကပြောနေတာကတော့ဖွဲ့စည်းပုံကိုပြင်လာတဲ့ဆိုင်တစ်ခုလုံးအစ်စ်ရေးဆွဲဖို့ဆိုပြီးတော့ပြောဆိုလာတာရှိပါတယ်ခင်ဗျအဲ့တော့ခုနဦးတိခွန်မြတ်ကတော့ဒါကအတော်လေးစွန့်စားရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ်လက်ရှိနိုင်ငံရေးမှာကိုဖြိုးပင်သိက်ကဘယ်လိုယူဆပါလဲ
ကျွန်တော်မြင်တာကတော့ဖွဲ့စည်းပုံကိုပြင်ချင်းဖြတ်ချင်းဆိုတဲ့စကရက်တီကိုစွန့်နေတာတဲ့လက်ရှိဖွဲ့စည်းပုံမှာဘာတွေကိုပြင်မာလဲဆိုတဲ့အခြေအနေကိုကျွန်တော်တို့အရင်ဆုံးစဉ်းစားတင်ပါတယ်။ဘာကြောင့်လဲဆိုဘာတွေကိုပြင်မာလဲဆိုတဲ့အခြေအနေတွေအားလုံးကိုပြင်လိုက်ရင်ကျွန်တော်တို့ပြင်ချင်တဲ့အခြေအနေကရှောက်သွားမှာပါ။ဖွဲ့စည်းပုံရဲ့ဒီနိုင်ငံတော်ရဲ့နာမည်သတ်မှတ်ချက်တို့ဒီအခြေအနေတွေတို့ဒီပုံမှန်တွေနဲ့ပတ်သက်တဲ့အခြေအနေတွေမှာမပြင်ဆင်သင့်ဘူးဆိုတဲ့အချက်လက်တွေကိုကျွန်တော်တို့စဉ်းစားနေကြရမှရှိပါဘူး။ပြင်ဆင်သင့်တဲ့အချက်လက်တွေကဒီမိုကရေစီစံချိန်စံညွန်းနဲ့မကန့်ညီဘူးလား။တိုင်းသားတွေရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးမကန့်ညီဘူးလားဒီအချက်လက်တွေကိုကျွန်တော်တို့ဆွဲထုတ်ပြီးတော့ပြင်သစ်တဲ့အခြေအနေကိုပြင်လိုက်ရင်ဖွဲ့စည်းပုံကအစ်စ်ဖြစ်သွားတာပါပဲဒီအခြေအနေကိုစူးစမ်းခြင်းဟာခုရောက်နေတဲ့အဆင့်တစ်ဆင့်ကနေပုံမူတိုးတက်တဲ့ဖြစ်စဉ်တစ်ခုကိုတည်ဆောင်သွားခြင်းဖြစ်ပါတယ်ဖြတ်ပြီးပြန်ရေးမယ်ဆိုတာကအဲ့ဖြတ်တဲ့အခြေအနေနဲ့ရေးမယ်အခြေအနေရဲ့ဆက်ကြားကာလတွေမှာပေါ်ထွန်းလာနိုင်တဲ့အခြားနိုင်ငံရေးပြဿနာတွေအများကြီးရှိလာနိုင်ပါတယ်အခုရထားတဲ့အခွင့်အလမ်းပေါ်ကနေအမှုကောင်းမွန်တဲ့အခြေအနေတစ်တီကိုဖြစ်အောင်ကြိုးစားခြင်းဟာကျွန်တော်တို့ရဲ့အတွင်ကူးပြောင်းရေးကိုငြိမ်းချမ်းစွာအတွင်ကူးပြောင်းရေးအတွက်ပူပြီးအားကောင်းစေတယ်လို့ကျွန်တော်တို့လို့ထင်ပါတယ်။ဒါကြောင့်မို့ဒီအခြေအနေကိုကြိုးစားနိုင်ဖို့အတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်နိုင်ငံရေးမျက်နှာသားတွေကိုရှောက်တာလာဖြစ်ပါတယ
်။ဟုတ်ကဲ့။
ဒါကြောင့်မို့ကျွန်တော်ကတော့ဒီအခြေအနေပေါ်ကနေကြိုးစားခြင်းဟာကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အတွက်ပူပြီးကောင်းမွန်စေလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ကဲ။ကျွန်တော်လေလိုက်ပေါ်မှာတော်ရှင်ချို့လည်းရောက်နေပါပဲတေးရမျိုးကကျွန်တော်ပုံမှန်ဆွနေရဥလားမြစ်ပါဥလားမြစ်ကြားရမယ်ထင်ပါတယ်ခင်ဗျာဥလားမြစ်ဒီအကြောင်းအရာနဲ့ပတ်သက်လို့ဆွနေလို့ရပါတယ်ခု
ကျွန်တော်ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုဘုံရကျွန်တော်ထောက်ခံပါရဲ့အဲဒါပေမဲ့ဟိုပြင်ဆင်တဲ့နေရာမှာဘယ်ဟာဦးစားပေးပြီးတော့ပြင်ဆင်နေတယ်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီကြီးနေတွေနဲ့ဒီပြည်တော်စုစိုးရကြားမှာပေါ့လေဒီဝိုင်းဒန်းသူခွင့်ရေးကိုဦးစားပေးပြီးတော့ပြင်ဆင်စေချင်ပါတယ်အခုပြင်ဟလာကျွန်တော်တို့ကြီးနေတွေမှာတရားစကားတွေအများကြီးထွက်တဲ့နေရာတွေရှိပါလေအဲ့အဲ့ဒီဆွတ်တဲ့နေရာဥမာရခိုင်ဆိုတော့ရခိုင်မှာဟလာကက်ချီအများကြီးထွက်တယ်အဲ့တော့ဆွတ်တဲ့ဟာအများစုကိုကျွန်တော်တို့ရခိုင်ကိုကျွန်တော်တို့ပေးတင်ပါတယ်ဒါဥမာကျွန်တော်တို့ပြောရမယ်ဆိုရင်အမေရိကန်ပြည်တော်စုမှာလည်းဒီနေ့အများဆုံးဆွတ်တဲ့အလာစကာပြည်နယ်ရှိပါတယ်အဲ့တော့အလာစကာပြည်နယ်ဟာဒီနေ့ဈေးအမြင့်ဆုံးကျောက်တုံးကဆိုလို့ရှိရင်သူ့ပြည်နယ်မှာရှိတဲ့ဟိုပြည်နယ်သူပြည်နယ်သားတွေကိုအခွန်တို့ကိုခွင့်တောင်းသူပေးနိုင်တဲ့အနေအထားရောက်သွားပါတယ်ဒါပါတော့ဆိုတော့ပြန်စားတာခွဲဝေမှုကိုตัวจะไปပြီးတော့လုံးလို့อ่ะဟာကျွန်တော်တို့တန်းကြီးကြမ်းကြီးဟာအခုချင်းပြည်နယ်တို့ဘာလို့ဆိုလဲပဲဟာချင်းပြည်နယ်မြောက်ပိုင်းမှာအခုဟာဒီခါပြတ်တာတွေက3လလောက်ရှိပြီးသားညာဆိုတော့တော့အဲ့ဟာဒီလိုဟာဖြစ်တဲ့နေရာတွေကိုလည်းပဲကျွန်တော်တို့ဦးစားပေးပြီးတော့ပေးတင်ပါတယ်ဒါကြောင့်မို့လို့ကျွန်တော်အဓိကပြောချင်တာကတော့စီဝါရေးတန်းတူဖွင့်ရေးကိစ္စကိုဦးစားပေးပြီးတော့လုပ်တင်ပါတယ်ဒီလိုလောက်ရမှာလည်းပဲအခုအာဏာရထားတဲ့ဒီကံပြိုးပါတီနဲ့ဒီကံပြိုးအစိုးရကဥဆောင်ပြီးတော့ဒီရာဇာတာခွဲဝေရေးကို ညာဆုံးသူတို့လုံလိုက်မယ်ဆိုရင်ဒီကိစ္စတွေကကျွန်တော်ချုံးဝေသွားမယ်လို့ယူဆ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဦးလာမြေကျေးဇူးပါခင်ဗျာဦးလာမြေရဲ့အမြင်ကတော့ဒီအဓိကပြင်သစ်တာကတော့ဒီပြည်နယ်နဲ့တိုင်းကြမှာရှိတဲ့စီးပွားရေးဒဏ်သူမှုအခွင့်အရေးဖြစ်ပါတယ်တဲ့သူကတော့ဒီအရင်းမြစ်တွေကိုဘယ်လိုခွဲယူမလဲနောက်တစ်ဖက်ကဒီဒဏ်သူခွင့်ရရဖို့ဆိုတဲ့ကိစ္စဖြစ်ပါတယ်အခုကျွန်တော်တို့မကြာခင်ကပဲဒီဒေါန်ဆန်းစုကြည်ကလည်းစင်ကူမှာပြောသွားတဲ့ထဲမှာလက်ရှိမြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုလို့ရှိရင်ဖွဲ့စည်းပုံပြောင်းလဲရေးဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအရေးကြီးတယ်ဆိုပြီးတော့ပြောသွားပါတယ်ခင်ဗျာကျွန်တော်ကုဖြိုးမင်းသိန်းကိုပဲမေးချင်ပါတယ်ခုနဦးလာမြစ်ဆွေးနွေးသွားတာကတော့ပြည်내တိုင်းကြားထဲမှာဒီစီးပွားရေးဒဏ်သူမှုအခွင့်အရေးအဲကုဖြိုးမင်းသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလ
ားโอเคအဲ့ဒါနဲ့ပတ်သက်လို့ तू ကတော့အဲ့ဒါအတိအကပြင်မယ်လို့ပြောပါပြင်သစ်တယ်လို့ပြောပါတယ်ကုဖြိုးမင်းသိန်းရဲ့အမြင်အရောတခြားပါလိမ့်ရှိပါလား
ဟုတ်ပါတယ်ကျွန်တော်တို့အရင်းမြစ်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်ကထွက်တဲ့တရားစတာအရင်းမြစ်တွေပေါ်မှာခွဲဝေတဲ့စနစ်ဟာကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်မှာအရေးကြီးပါတယ်ဒီခွဲဝေမှုတွေကိုမှန်ကန်မှုမရှိခဲ့ဘူးဆိုရင်ပြဿနာတွေရှိလာနိုင်ပါတယ်ဒါကြောင့်မို့ဒီအခြေအနေတွေကလည်းဖွဲ့စည်းပုံအခြေခံဥပဒေမှာပေါ်ပြဆောင်ရွက်တဲ့နေရာမှာတိုင်းသားလူမျိုးစုနယ်မြေတွေမှာပဲဖြစ်ဖြစ်ပြည်နယ်တွေမှာပဲဖြစ်ဖြစ်ဒီတောင်တန်းဒေသတွေမှာပဲဖြစ်ဖြစ်ဒေသဆိုင်ရာပြည်ပြိုးတိုးတက်မှုနဲ့အညီတရားစတာပစ္စည်းခွဲဝေမှုတွေကိုလည်းစနစ်ကျတဲ့ဆောင်ရွက်မှုတွေဖြစ်နိုင်ဖို့အတွက်ဥပဒေမှာလူပေါင်းတစ်ခုချမှတ်ထားဖို့လိုပါတယ်။ဒါမှသာကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အတွက်တိုင်းသားလူမျိုးစုတွေနဲ့မြန်မာပြည်နဲ့ဆက်ဆံနေတဲ့ဆက်ဆံရေးတွေကြားထဲမှာချုံ့နိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ဆိုရင်တိုင်းသားတွေကတိုင်းသားလူမျိုးစုတွေကြားမှာပေါ်နေတဲ့အခြေအနေတွေပေါ်မှာဒေသမှဖွင့်ပြူးခြင်းဟာတရားစတော်ပစ္စည်းတွေထွက်တော်များတဲ့ DVC တွေကိုသုံးဆွဲခွင့်မရဘူးဆိုတဲ့အခြေအနေတွေကနေပေါ်ထွန်းလာတဲ့ပြဿနာတွေရှိပြီးဒီကိစ္စကလည်းအရေးကြီးပါတယ်ဒီကိစ္စကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာထည့်သွင်းစဉ်းစားမှာကိစ္စဖြစ်တာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်လေလိုက်ပေါ်မှာတော်ရှင်တူကိုဖိတ်ခေါ်လိုပါတယ်သူကတော့ GW ဒီမျိုးဆက်တဲ့လူငယ် line music line အဖွဲ့အားပေါ့နော်ကိုဟိမင်းစော်ကြားမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကိုဟိမင်းစော်ဒါနဲ့ပတ်သက်လို့ဒီကြောင်းရံနဲ့ပတ်သက်လို့ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အချိန်ကဥဒိနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောပြရလေးရှိပါတယ်။အချိန်ကဥဒိနေနဲ့ပတ်သက်ပြီးတော့တို့ဟိုအချိန်ကဥဒိနေပတ်သက်ကျွန်တော်တို့ရှင်းလိုက်ရတယ်မှာဟိုဝရကံအင်အားစုတွေအခါကြောင့်အခုရောက်ပါခအင်အားစုတွေနောက်ဆက်ကြလို့ရှိရင်ကျွန်တော်တို့အင်အားစုတွေဂျားထဲမှာကျွန်တော်တို့တွေလက်တည်ရပါတယ်ခင်ဗျာ။အတိုက်ကံအင်အားစုတွေဂျားထဲမှာပဲဖြစ်ဘလို့ဘလို့အင်အားစုတွေပါဖြစ်ကျွန်တော်တို့လက်တည်ရဲခါမှာကျွန်တော်တို့တွေဟို
ဟုတ်ကဲ့ကိုမင်းစောလည်းကိုအင်းမင်းစောလည်းရမချတိတ်ကြမချပါဘူးကျွန်တော်တို့လက်တလောကရင်ပြည်သက်ပါတီကဘုံမှုစောလင်ကျွန်တော်တောက်လျှောက်ခေါ်နေအခုလေးလိုင်းပေါ်ရောက်ပြီလို့သိရပါတယ်ကိုဘုံမှုစောလင်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါရယ်
ဟုတ်ကဲ့ခုနကျွန်တော်တောက်လျှောက်ခေါ်နေရပါဘုံမှုစောလင်ကျွန်တော်မေးချင်လာကအခုအချိန်နဲ့သိမ့်မရတော့ပါဘူးအဲလက်ရှိဖွဲ့စည်းပုံပြင်ရေးကိစ္စနဲ့ပတ်သက်လို့ဒီတောင်ကြီးညီလာခံမှာလည်းဆွေးနွေးရလို့ကြားပါတယ်ခင်ဗျအဲ့တော့အချိန်နေကဘုံမှုစောလင်လက်ရှိဖွဲ့စည်းပုံပြင်ရေးကိစ္စနဲ့ပတ်သက်လို့ရေဘူးအဖြစ်အမြင်နဲ့အမြင်ကိုနည်းနည်းခက်တူတူလေးရေပြောပြပါလား
အဲကျွန်တော်ကဟို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုမုတ်ချပြင်ရမယ်။အပြင်တဲ့အခါမှာဟုတ်လားကျွန်တော်တို့ပင်လုံစိတ်ကအခြေခံတဲ့ညီလာခံနည်းတရားကိုကျွန်တော်တင်ပြဖို့လုပ်မယ်။အဲတင်ပြတဲ့အခါမှာလည်းသူရတဲ့မတော်နဲ့လွှတ်တော်ဆိုတဲ့အင်အားစုကတစ်ခု၊နိုင်ငံရေးပါတီတွေဆိုတဲ့အင်အားစုကတစ်ခု။အဲနောက်တစ်ခါတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကအင်အားစုတစ်ခု။နောက်အခြားသောနိုင်ငံအင်အားစုတွေဆိုပြီးတော့တစ်ဖွဲ့။အဲဒီအင်အားစု၄ရာထည့်ရောက်တဲ့ညီလာခံရှိဖို့လိုပါလိမ့
်ဟုတ်ကဲ့လက်ရှိအာဏာရဖွဲ့စည်းတွေတော့တစ်ဖက်ကလွတ်တော်အခန်းကဏ္ဍဒါနဲ့ပတ်သက်လို့ဘယ်လိုမျိုးစဉ်းစားချက်ရှိပါလဲခင်ဗျအ
ဲကျွန်တော်တို့ကတော့ဒီလွတ်တော်ရဲ့အစိုးရရဲ့တပ်မတော်ရဲ့ကတော့အစိုးရအဖွဲ့တစ်ခုရဲ့အနေနဲ့ပဲပါဝင်ရမယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
အဲတော့အစိုးရကကြီးကြလွတ်တော်ကကြီးကြတပ်မတော်ကကြီးကြအစိုးရအဖွဲ့နဲ့ပါဝင်မှာတော့ကျွန်တော်ကဟိုလက်မခံပါဘူ
းဟုတ်ကဲ့လက်ရှိလွှတ်တော်ကနေပြီးတော့ဒီဖွဲ့စည်းပုံလေ့လာရေးကော်မတီဆိုပြီးတော့ဖွဲ့ပြီးတော့ဆောင်ရွက်စပြီးတော့ဆောင်ရွက်နေတာရှိပါတယ်သူတို့လွှတ်တော်တွင်ကဆောင်ရွက်နေမှုနဲ့ပတ်သက်လို့ရောဦးဘုံမှုစော်လင်တို့အမြင်အားရကျေနပ်မှုရှိလားဘလို့အနေထားရှိလဲဘလို့အမြင်ရှိပါလဲ
ကျွန်တော်တို့ကအားရမှုမရှိပါဘူးဘာကြောင့်လဲဆိုတော့အဲ့ဒီလွှတ်တော်အတွင်းမှာလုပ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေလေ့လာရေးအဖွဲ့100 900မှာအများစုကဟာလာပြည်တော်စုတန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကဖြစ်ပါနောက်မကြာခင်ကပဲအဲ့ဒီပါတီတိုးစားဦးသေးဦးပြောတာရှိပါတယ်အနာဂတ်ဆင်ပါဒီဘုံခြေခံဥပဒေပြည်ရေးကိုလူလူကလိုလားတယ်ဆိုတာမဟုတ်ပါဘူး။အဲကျွန်တော်ပြောချင်တာကဟိုအနာဂတ်ဆင်ပါဒီဘုံခြေခံဥပဒေပြည်ပြည်ရေးကိုမလိုလားတဲ့ပါတီကအဲ့ဒီကော်မတီမှာအများစုပါဝင်ပြီးလုပ်နေတဲ့အတွက်ဒါကတော့ပြည်သူလူထုလိုလားတောက်ကြတဲ့ရလဒ်တွေထွက်လာမှာမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးတစ်ခုခက်တူတူလေးမေးချင်ပါတယ်အခုကစိုးရင်ချက်တွေအခက်ခဲတွေတော်များရှိကြပါတယ်ဖွဲ့စည်းပုံပြင်ရေးမှာအခုဖွဲ့စည်းပုံပြင်နိုင်ဖို့အတွက်အခုနိုင်ငံအခင်းချင်းမှာအလားလာကောင်းနေရောဘုံမှုစော်လည်းမြင်မိပါလားပြင်ဖို့အခြေအနေကောင်းဖြစ်နေပြီလား
ဟုတ်ကဲ့ပြင်ဖို့အခြေအနေကောင်းနေရှိပါတယ်အခြေအနေကောင်းနေရှိရဆိုတာတစ်ဖက်မှာကဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကို
ကျင်မှဖြစ်မယ်မကျင်လို့ရှိရင်တော့နိုင်ငံရေးတက်တနာအဟောင်းတွေကိုမဆွေးချင်းနိုင်တဲ့အချိန်တက်တနာဖြစ်တယ်လဲတိုးလာမှာဖြစ်တယ်ဒါကြောင့်ကျင်မကိုဖြစ်မယ်ပြင်ုံနဲ့တော့မှမလုံလောက်တော့ဘူးအတိရေးဆဲမှဖြစ်မယ်ဆိုတော့ဟိုအဖြေကအများစုကကျန်လို့စာဟွေတွေးရှိနေတဲ့အခြေဖြစ်နေတဲ့အတွက်အကြောကျွန်တော်တို့ဟိုပြင်ဖို့ဆိုတဲ့အချိန်လေးကောင်းနေရှိလာပြီလို့ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ daily life season အချိန်လေးစစ်သွားလို့ပါဘုံမှုဆောင်လင်းကိုကျွန်တော်နောက်ကြပြီးတော့ရရှိပါတယ်အဲ့တော့အခုပါဝင်ဆွနေပြီးတဲ့ဘုံမှုဆောင်လင်းဦးဖြိုးမင်းသိန်းနဲ့ကျွန်တော်တို့ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ဒီမှာကျွန်တော်ကွင့်ပြီးပါကျွန်တော်တားညို့ပါ